အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကို Republican Party ကပြောင်းလဲပြစ်မဲ့အစီအစဉ်ဟာအံ့ဩစရာကောင်းလောက်အောင်ကောင်းမွန်တဲ့အကြောင်းသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအစီအစဉ်ရဲ့ကံကြမ္မာကတော့ Congress လွှတ်တော်ထဲမှာရှိတယ်လို့လည်းပြောပါတယ်။သမ္မတဟောင်း Barack Obama ချမှတ်ခဲ့တဲ့လက်ရှိကျန်းမာရေးဆောင်ရှားမှုဥပဒေဟာလုံးဝကိုပြိုလဲပျက်စီးနေတဲ့စနစ်ဖြစ်တဲ့အကြောင်းသမ္မတ Trump ကအင်္ဂါနေ့မှာပဲ Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တာဖြစ်ပါတယ်။စနစ်သစ်မှာတော့ဈေးကြီးတဲ့ဆေးတွေကိုတသက်တသားနဲ့ဝယ်နိုင်အောင်ဆေးဝါးထုတ်လုပ်တဲ့လုပ်ငန်းတွေကြားပြိုင်ဆိုင်မှုတွေကိုအားပေးပြီးကျန်းမာရေးအာမခံထားသူတွေအတွက်ဈေးသက်သာစေဖို့မျော်လင့်ချက်နဲ့ကျန်းမာရေးအာမခံကုမ္ပဏီတွေကိုပြည်내တိုင်းမှာရောင်းချခွင့်ပြုမှာဖြစ်တဲ့အကြောင်းလဲသမ္မတ Trump ကပြောပါရယ်။ Obama ကဲလို့လူသိများတဲ့အဖိုးနှုံချိုတာတဲ့ဒီကျန်းမာရေးဆောင်ရှားမှုအဥပဒေကိုဖျက်သိမ်းဖို့ Republican တွေကအချိန်တော်ကြာကလေးကကြိုးပမ်းနေတာဖြစ်ပေမဲ့အခုနောက်ဆုံးဥပဒေသစ်အတွက်အဆိုပြုချက်ပေါ်မှာတော့အထက်နဲ့အောက်လွှတ်တော်က Conservative Republican Party ဝင်တွေကချက်ချင်းဆိုသလိုဝေဖန်တိုက်ခိုက်ခဲ့ကြသလိုသမ္မတဟောင်း Obama လက်ထက်ကဥပဒေကိုဆက်ထားကျင်ကြတဲ့ Democrat တွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။